အီဘိုလာယောဂါပြန့်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကဝေဒနာသည်တွေကိုစီမက်ဘလို့ခေါ်တဲ့စံသက်ဆဲကာလာဆေးဝါးပေးတဲ့မပေးတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကျင်းပပိုင်ဆိုင်ရာကြားနာစစ်ဆေးမှုရှေ့သတင်းပတ်အတွင်းပြုလုပ်မှာဖြစ်ပါတယ်။လိုင်ဘီးရီးယားနိုင်ငံမှာကျန်းမာရေးဆိုင်ရာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ရင်းအီဘိုလာရောဂါပိုးကူးစက်ခံခဲ့ရတဲ့အမေရိကန်နိုင်ငံသားနှစ်ဦးဟာအဲ့ဒီစံသက်ဆေးရည်ကိုသုံးဆွဲပြီးတဲ့နောက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းတိုးတက်တဲ့လက္ခဏာတွေပြသခဲ့ပါတယ်။အဲ့ဒီဆေးကိုလူတွေမှာစံသက်ခြင်းမပြုရသေးဘဲတရိတ်ဆန်တွေမှာသာစံသက်ရသေးပြီးထုတ်လုပ်ပြီးသားဆေးပမာဏဟာလည်းအကန့်အသတ်နဲ့ပဲရှိနေသေးတဲ့အကြောင်း Zmap ကိုထုတ်လုပ်တဲ့ကုမ္ပဏီကပြောပါတယ်။အဲ့ဒီဆေးကိုဘယ်သူတွေကိုပေးတင်တယ်ဆိုတဲ့ကိစ္စကိုလည်း WHO အဖွဲ့ကတာဝန်ရှိသူတွေထည့်သွင်းစဉ်းစားကြမှာဖြစ်တယ်လို့ဆိုပါတယ်။ Ebola ကာယောဂါဟာတဖြည်းဖြည်းတခြားဒေသတွေကိုပါပြန့်ပွားလာနေတာမှာဗုဒ္ဓနေ့ကနိုင်ဂျီးရီးယားနိုင်ငံမှာဒုတိယမြောက်လူနာသေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကဝန်ခံပြောဆိုလိုက်ပြီးဆော်ရီအာရေဗီးယားနိုင်ငံမှာလည်းအီဘိုလာရောဂါပိုးကူးစက်နေသူလို့မသိငါသူတူးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။